ရခိုင်ပြည်နယ်အစိုးရအဖွဲ့ကဗန္ဒာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးကိုဝန်ကြီးဌာနရဲ့စီမင်းစည်းကမ်းနဲ့တာဝန်ကိုကျေပြွန်အောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့လွှတ်တော်စုံစမ်းရေးအဖွဲ့ကစစ်ဆေးနေတာတပ်သေး18ယောက်ထိရှိသွားပြီဖြစ်ကြောင်းစုံစမ်းရေးအဖွဲ့ကအတည်ပြုပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါရှင်။
ရခိုင်ပြည်နယ်လွှတ်တော်မှာစစ်ဆေးခံနေရတဲ့ဗန္ဒာရေးအခွန်စီမံကိန်းရဲ့စီးပွားရေးဝန်ကြီးဦးကျော်အေးတင်ကိုဝန်ကြီးဌာနလုပ်ငန်းရေးရဲ့ထိခိုက်နှံ့နှံ့မှုတွေကြောင့်ယာတုကရက်စဲပေးဖို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်12ယောက်ကတိုင်ကြားခဲ့တဲ့အတွက်ဒီလ12ရက်ကစပြီးတပ်သေးတွေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေရလို့စုံစမ်းစစ်ဆေးအဖွဲ့ခေါင်းဆောင်လွှတ်တော်ကိုယ်စားလှယ်ဦးနိုင်ကျွေးအေးကပြောပါရစေ
။ကစစ်ဆေးတယ်ဆိုတာဝင်ကြီးရှိမှတက်သေးတယ်လို့ကျွန်တော်ကကြားနာတာ။ဝင်ဆွဆွဲပစ်တင်တဲ့ပုံကိုယ်တွေတက်သေးတွေကဆက်ဆိုချက်ကိုဝင်ကြီးနဲ့ဝင်ကြီးရှိတွေကိုကျွန်တော်ကမေးဖို့နဲ့မေးဆိုင်တယ်။အဲဒီတော့ကျွန်တော်တို့ကအခုတက်သေးတွေရဲ့ထွက်ချက်နဲ့ပြန်ဝင်ကြီးဘက်ကပြန်ပြီးတော့မေးခွန်းနဲ့ဟိုဒီချက်တွေမူတည်ပြီးကျွန်တော်ကစစ်ဆေးတော့စစ်ဆေးရကမှကျွန်တော်ကဒါရဲ့ပေါ်ပေါက်လာတက်သေးရဒီနှစ်ယောက်ပါ။ဒီပေါ်18ယောက်ရှိပါတယ်တက်သေ
း။တက်သေးထွက်ဆိုရသူတွေထဲမှာတိုင်ကြားရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့နင့်နာရဲ့လုပ်ငန်းရှင်တွေပါတယ်လို့ဆိုပါရစေ။ဝင်ကြီးဦးကျော်အေးတင်ကရွေးကောက်ခံရရဲ့ကိုယ်စားလှယ်တဲကမဟုတ်ပဲရခိုင်ပြည်နယ်ဝင်ကြီးချုပ်ကအဆိုပြုခံထားရတဲ့သူဖြစ်ပါတယ်။အခုလိုစစ်စစ်ခံနေရတဲ့ပတ်သက်ပြီးဝင်ကြီးဦးကျော်အေးတင်ကမကြခင်အကြောင်းစုံကိုရှင်းလင်းပြောပြမယ်ဆိုတဲ့အကြောင်းအခုလိုပြောပါတယ
်။ကျွန်တော်ဘက်ကတော့ဘာမှအဆုံးပြန်စရာတော့အထွေထွေမရှိဘူးလေ။သူတို့လည်းသူတို့ဥပဒေလုံးဆုံးတဲ့အတိုင်းလုပ်တာလေ။သူတို့ဥပဒေသူတို့မှရဟိုလုပ်တဲ့လုပ်ပန်ခွင့်အထက်ကလုပ်တာပေါ့နော်။ကျွန်တော်ကလေသူကျွန်တော်ဘက်ကဟိုပေါ့သူတို့ဆက်ဆွေးတာလည်းမမှန်ကန်ဘူးဆိုတာဖြေရှင်းတာပေါ့။အဲ့ဒီဟာပါပဲ။အသေးစိတ်တော့ကျွန်တော်နောက်မှထုတ်ပြန်တာတော့ပါလို့တကူရှိတယ်လေအဲ့တော့ပဲအသေးစိတ်ကြည့်လိုက်ပေါ့နော
်ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 263 ပုံမှန်ကွဲကားငင်နဲ့ဒီလ9ရက်ကဖွဲ့စည်းပေးခဲ့တာဖြစ်ပြီးအခုရက်ပိုင်းအတွင်းစစ်ဆေးနေရရလကိုဒီလ30ရက်မှာပြည်နယ်လွတ်တော်ဥက္ကဋ္ဌကိုတင်ပြမှာဖြစ်ပါတယ်အဲ့ဒီနောက်လွတ်တော်မှာမဲခွဲဆုံးဖြတ်ကြမှာပါပြောင်စုအဆင့်စီမံဗန္နာဝန်ကြီးဦးကျော်ဝင်းကိုအကတိလိုက်ဆောင်မှုနဲ့စစ်ဆေးခံနေရကြောင်းနဲ့နှုတ်ထွက်သွားတဲ့အကြောင်းသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပေမဲ့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ NLD ဆိုရလက်ထက်မှာအကတိလိုက်ဆောင်မှုပပျောက်ရေးအကောင့်အဖော်ဆောင်ရွက်ရာမှာအစားအစာနဲ့စီဝါကုတ်ကဲဦးစီးဌာန FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအကတိလိုက်ဆောင်မှုကြောင့်ယာရုကထုတ်ပယ်လိုက်ပြီးအခုအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။